တမ်မရွန်နဲ့တိုက်ပွဲတွေဖြစ်ပွားနေတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်၃ဘွဲ့ကရှစ်လာထဲမှာကျင်းပမဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံစည်းဝေးကိုတက်ရောက်ဖို့ကမ်းလှမ်းထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါလာမယ့်ဩဂုတ်လဒုတိယပတ်မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံသရုတ်ထအစည်းအဝေးကိုဖိတ်ကြားမယ်ဆိုရင်တက်ရောက်ဖို့ဆန္ဒရှိကြောင်း TNLA တအံပလောင် MNDAA ကိုကန့်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့၃ဘွဲ့တို့ကပူးတွဲကြေညာခဲ့တာပါအပြုသဘောဆောင်တဲ့ယက်တီချင်းနဲ့တက်ရောက်ဖို့ကမ်းလှမ်းခဲ့တာဖြစ်တယ်လို့လဲ PSLF TNLA အဖွဲ့ရဲ့အထွေထွေအတွင်းရင်းမှုတပ်ဖုံးကျော်က VOA ကိုအခုလိုပြောပါတယ်
မစတဲ့ပင်လုံကတော့အဓိကတော့ကျွန်တော်တို့ဒီတောင်ဖက်စလုံးကိုဖိတ်တယ်အဲကျွန်တော်တို့ဘွားဘူးလာဖို့အဆင်ပြေနိုင်တယ်နော်အဲ့ဒါဆိုရင်တော့ကျွန်တော်ဖဲအနေနဲ့အပြည့်တော်ဆောင်တဲ့ပူပေါင်းဆောင်မှုကျွန်တော်လုပ်နိုင်ပါတယ်ကျွန်တော်တို့အနေနဲ့ကတော့တိုက်ပွဲဖြစ်တာနဲ့ဆိုင်အစီအွေဖိတ်တယ်ဆိုရင်တတ်တတ်တာကအတာပူဘူးအပြည့်တော်ဆောင်တယ်ဆိုတဲ့ရည်ရည်ချက်ပဲအမြင်ပဲရှိပါတယ်
2020ရွေးကောက်ပွဲ27ရာစုပင်လုံငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သဘောထားကိုဒီလ27ရက်နေ့ကညီတော်မဟာမိတ်၃ဘွဲ့ကထုတ်ပြန်ရမှာငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တော့အစိုးရ NRPC နဲ့သူတို့အကြားရက်တက်နေတဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကိုအမြန်ဆုံးပြန်လည်စတင်လို့ကြောင်းလဲဖော်ပြထားပါတယ်NRPC ခေါ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချင်းဘူဌာနနဲ့တွဲဆုံဆွေးနွေးဖို့ဆိုရင်တော့ AA ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတာကိုပြန်လည်သုံးသပ်ဖို့လိုအပ်မှာဖြစ်တယ်လို့လဲတပ်ဖုံးကျော်ကဆက်ပြောပါတယ
်ကျွန်တော်တို့ NRPC နဲ့တွေ့မယ်ဆိုရင်ပရမအဝဆုံးဒီမြန်မာတပ်မတော်ကကျွန်တော်ရဲ့မဟာမိတ်ဖြစ်တဲ့ AA ကိုအကြမ်းဖက်ဖွဲ့စည်းလို့ကြီးညာတာပရမအဝဆုံးဟိုစင်ကာပူလူမယ်လို့ကျွန်တော်ထင်တယ်အဲ့ဒါကိုဘယ်လိုပြန်ရုပ်သိမ်းမလဲဘယ်လိုဟိုဘယ်လိုတက်လို့ရအောင်ပေါ့အေးဒီဒီစီးပွားထဲမှာပါဝင်ပတ်သက်လာအောင်ဘယ်လိုလုပ်လို့ရလဲဆိုတာစဉ်းစားဖို့လူမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီအခင်းချင်းကအေးအေးနေနဲ့စီးပွားထဲမှာတက်ရောက်နိုင်မယ့်အခင်းချင်းရှိမှသာလေအမခံနိုင်မှသာလေဒါကသူ့ဆူဆူနေမှုဖြစ်နိုင်တယ်အဲတနည်းရတော့ဖြစ်နိုင်တယ်ပေါ့
အစိုးရရဲ့ NRPC နဲ့မြောက်ပိုင်းအဖွဲ့တွေအကြားပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့ကြတာပါ COVID-19 ဖြစ်ပွားခဲ့တဲ့နောက်နေရာရွေးချယ်မှုမှာနှစ်ဖက်သဘောတူညီချက်မရတာကြောင့်ဆွေးနွေးပွဲတွေဟာ9လနီးပါးကြာရပ်ဆိုင်နေခဲ့တာဖြစ်ပါတယ်ညီနောင်မဟာမိတ်အဖွဲ့တွေက27ရာစုပင်လုံကိုလုံခြုံရေးအာမခံချက်ရှိရင်တက်ရောက်ဖို့ဆန္ဒရှိကြောင်းထုတ်ပြန်တဲ့အပေါ်မှာတော့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ်
။သူကတက်တာမတက်တာတော့သူဒီခွင့်ပြုတာမပြုတာတော့ NRPC နဲ့ပဲဆိုင်ပါလိမ့်မယ်။သူကငင်းချင်းရေးလုပ်ငန်းစဉ်ဥဆောင်ပြီးလုပ်နေတော့ NRPC ကလုပ်နေတာဖြစ်တယ်ဗျ။ကျွန်တော်တို့အနေနဲ့ကတော့ဒီအာမမဟုတ်ပါဘူး။ခွင့်ပြုလို့မတော့တက်တယ်လို့ဒါလို့ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အရင်ကတည်းကဆိုင်တက်ဆွေးနွေးကြတော့သူတို့အဖွဲ့နဲ့တွေ့ကြရတော့ရှိတယ်။အဲ့ဒီအတိုင်းငင်းချင်းရေးဆွေးနွေးပွဲတွေမှာလုံခြုံရေးအာမခံကြတာတော့ကျွန်တော်တို့အနေနဲ့ပြည်သူတာဖြစ်တယ်။
တမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့ COVID-19 ကာယောဂါကြောင့်27ရာစုပင်လုံစည်းဝေးကိုလူလျှော့ပြီးကျင်းပချိန်မှာအပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေကိုဖိတ်မယ်မဖိတ်ဘူးဆိုတာဆွေးနွေးညှိနှိုင်းနေစေဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်နိုင်ငံရေးလေလာသုံးသက်သူဦးမမောင်ဆိုးကတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေ27ရာစုပင်လုံအစည်းအဝေးတက်ရောက်မယ်ဆိုတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ
် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေပေါ့တစ်ဖွဲ့ကတော့ဖိတ်လို့တက်ရင်လည်းပဲ NCA ထိုးထားတဲ့အတွက်ကြောင့်မလို့နိုင်ငံရေးရဆွေးနွေးခွင့်မရှိဘွဲ့တဲ့တက်တက်ဖြစ်တာအောင်ဆိုဖိတ်ဒီဖြစ်ဒီဖိတ်ဒီစိတ်တော့မထူးပေါ့ဒါတစ်ပိုင်းဒါပေမဲ့တစ်ခုရှိတာကတော့အခုမြောက်ပိုင်းလေးဘွဲ့နဲ့ဆွေးနွေးပွဲရက်နေတဲ့အချိန်ဟာနော်အဲသူတို့တွေဒီပွဲကိုလာတဲ့အချိန်မှာအဲဒီမြောက်ပိုင်းဒေးပွဲနဲ့ဆင်းနွေးပွဲကိုအစာပြုတ်နိုင်မှုအတွက်ညှိနှိုင်းနိုင်မယ့်အခွင့်အလမ်းကောင်းတစ်ခုတော့ဖြစ်လိမ့်မယ်ဒီတဲ့တော့မပိုးဘူးတင်တယ
်ဒီရပိုင်းတွေအတွင်းအစိုးရတက်မရော်နဲ့ AA အကြားရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေသလို TNLA နဲ့လည်းမန်တုံမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ် MNPS ကငင်းချင်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ကတော့2019ခုနှစ်အတွင်းမြန်မာပြည်မှာတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ရမှာတိုက်ပွဲတွေရဲ့53ရာခိုင်နှုန်းက AA နဲ့ဖြစ်ပွားခဲ့ပြီး28ရာခိုင်နှုန်းကတော့ TNLA နဲ့ဖြစ်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်